တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ရန်ကုန်မှာတနင်္လာနေ့ကစပြီးနေအိမ်မှာပဲနေကြဖို့အစိုးရကအမိန့်ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံတွေစီးပွားရေးလုပ်ငန်းရှင်တချို့ရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ရန်ကုန်တိုင်း45မြို့နယ်တဲကကိုကိုကျွန်းကလွဲပြီးတနင်္လာနေ့နနက်၈နာရီကစလို့ပြည်သူတွေနေအိမ်မှာပဲနေကြဖို့အမိန့်ကိုမနေ့ညကမြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်။အဓိကကတော့ COVID-19 ကူးစက်မှုဗဟုအချက်အချာဖြစ်နေတဲ့လူနေထူထပ်တဲ့ရန်ကုန်တိုင်းမှာအချိန်တိုအတွင်းကူးစက်မှုနှုန်းအရှိန်မြင့်လာနေတာကြောင့်အခုလိုနေအိမ်မှာပဲနေကြဖို့အမိန့်ကိုထုတ်ပြန်လိုက်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လိုက်နာရမယ့်စီမင်းစီကံပေါင်း၈ချက်ရှိရမှာအများပြည်သူအတွက်ရှင်းရှင်းလင်းလင်းမရှိတာတွေပါဝင်နေတယ်လို့ရန်ကုန်မြို့ဒေသခံအမျိုးသမီးက VOA ကိုအခုလိုပြောပါတယ်။
ကျမတို့အနေနဲ့ကြတော့လေဖတ်ကြည့်လိုက်ရင်ကြာတချို့ main ကြော်ညာစာထဲမှာထုတ်ထားတဲ့စကားလုံးသုံးလုံးလေးပေါ်မှာဟိုတာမန်ပြည်သူတယောက်အနေနဲ့နားလည်ဖို့နည်းနည်းခက်ခဲတဲ့စကားလုံးလေးတွေရှိရပါတော့။ဥပမာဆိုရင်အပိုက်ခငယ်မှာပါတဲ့ကုန်ကျန်းယူကုန်ချောပေးဆောင်ရွက်တော့လက်ခစာလုပ်ငန်း CMP ဆိုရင်ကျမတို့ကလုပ်ငန်းပိုင်းလေဟိုလုပ်တဲ့သူမဟုတ်တော့ကြာအဲ့ဒါဘာလုပ်ငန်းလေးကိုပြောလဲဆိုတာတော့နားမလည်ဘူးရှင့်။နောက်တစ်ခုကကျမအနေနဲ့ကြာလို့ရှိရင်အပိုက်ခကြီးနဲ့အဲစာကွယ်နဲ့ပေါ့နော်။ဆောင်မဖြစ်မနေဈေးဝယ်လို့ရှင်အင်းအားနေတူပဲထွက်ရန်ပါနော်ဒါမဲ့စားခွဲကြလို့ရှင်ရက်ခွက်တုံးဈေးဝယ်ထက်ခြင်းတွေရှင်မောင်းပြင်ရင်မော်ရင်တူဆိုတော့အဲဈေးဝယ်ထွက်တာ2ရက်ခွင့်ပြုရဲဆိုအဲ့ဒီကောင်ကလည်း contradict ဖြစ်နေတယ်လို့ပဲပေါ့နော်နောက်တစ်ခုကကျွန်တော်တို့ရန်ကုန်မှာကဟိုအမတီရတိုင်တိုက်ခန်းမြင့်နေမှာနေရတယ်ပေါ့နော်နောက်ဈေးကိုတင်းငယ်ရက်စားဝယ်ရတယ်ဆိုဆွဲရတာလည်းပါများဆိုတော့ခါဒီကြရင်ကားနဲ့တော့ဈေးဝယ်ထွက်တာမရှိဘူးဒါမဲ့ဘယ်လိုအိမ်တော်မိသားစုတွေ9ရက်စားလောက်စီဝေးရတဲ့သူအတွက်ကြာရင်တယောက်တည်းသွားတာတော့တိတ်တော့အဆင်မပြေဘူးပေါ့နော်ဆိုတော့ဒါလေးကိုသူတို့နည်းနည်းထက်စဉ်းစားဖို့ကောင်းတယ်။ဘာလို့ဆိုအများဖြစ်ရတော့ဟိုဈေးတွေဘာတွေသွားကြလို့ရှိရင်ရက်ွက်ဈေးတွေပဲတုံးကြတာများတော့ကြာလေ။ဒီလူဒန်းစားများတဲ့အတွက်ဒီလူဒန်းစားအတွက်ကြာလို့ရှိရင်အဲ့ဒါလေးကနည်းနည်းအဆင်မပြေဘူးပေါ့နော
်။အမိတ်ထုတ်ပြန်ခြင်းကတနင်္ဂနွေည၈နာရီမှာဖြစ်ပြီးစတင်လိုက်နိုင်ရမယ့်အချိန်ကတနင်္လာနေ့နနက်၈နာရီဖြစ်နေတဲ့အတွက်လုပ်ငန်းရှင်တွေပြင်ဆင်တဲ့နေရာမှာအခက်အခဲရှိနိုင်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်။အိမ်ဆောက်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းရှင်တအုပ်ကတော့သူတို့လုပ်ငန်းတွေပိတ်ဖို့ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့အခုလိုရုတ်တရက်အမိန့်ထုတ်ပြန်လိုက်တာကြောင့်နေစားအလုပ်သမားတွေအတွက်သွားရေးလာရေးမှာအခက်အခဲတွေရှိလိမ့်မယ်လို့ VOA ကပြောပါတယ
်။အမားတို့ပေါ့အမားဆိုင်နေရှိတာပေါ့နော်အိမ်ဆောက်ပစ္စည်းဆိုင်ဆိုတော့လေအမားတို့ကသူတို့မကြော်ညာခင်ကိုသိရမလားအရင်ကြီးဖြစ်နေတဲ့အခါကျတော့လေအမားတို့ပိတ်ဖို့အကုန်လုံးစီစဉ်ပြီးသွားပြီပေါ့နော်အမားတို့အိမ်ခါနေကိုပိတ်နေတယ်ဒါပေမဲ့အမားတို့ကကျတော့အလုပ်သမားတွေပေါ့လစာတွေသမားတွေကပြဿနာမရှိလိမ့်မယ်အော်ပေါ့နော်အေးပေါ့အမားတို့ကြာကားကြလို့ရှိလို့ရှိရင်တစ်ခေါက်ကိုဘလောက်ခေါက်ကြီးနဲ့ပေးရတဲ့ကားသမားတွေပစ္စည်းထမ်းတဲ့လူတွေပေါ့နော်နေစားတွေအတွက်ကြတော့သူတို့အတွက်ကအရန်အခက်ခဲဖြစ်မှာပေါ့နော်ပိတ်လိုက်တဲ့အခါမှာ
COVID-19 ကရောဂါကူးစက်မှုအရှိန်မြင့်တက်နေတဲ့ရန်ကုန်မှာစီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရင်ဆိုင်နေရတာပါဒါပေမဲ့လည်းမြန်မာအစိုးရရဲ့နောက်ဆုံးထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အစိုးဆုံးအခြေအနေကနေတက်နိုင်သမျှရောဂါကာကွယ်ထိန်းချုပ်ပြီးမရှိမဖြစ်လိုအပ်တဲ့စီးပွားရေးလုပ်ငန်းတွေလက်ပတ်နိုင်အောင်စ조사နေတာတွေ့ရတယ်လို့မြမအေးလေးလာနေသူဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ
်။ရေဘူးရအားဖြင့်တော့ရွေတာမကူးဆက်ဖို့ပေါ့။ကူးဆက်ဖို့ဆိုတာကလူတွေထိတွေ့ဆက်ဆံမှုအတတ်နိုင်ဆုံးနည်းတော့အောင်။လူဆိုင်တွေထဲပဲလူတွေရဲ့ဘဝတွေကလည်းလက်ပတ်နေဖို့လိုအပ်တယ်။အဲဒါကြောင့်မလို့မရှိမဖြစ်တဲ့စီးပွားရေးလုပ်ငန်းတွေလက်ပတ်နေတာတော့ခွင့်ပြုတယ်။ဒါပေမဲ့တယောက်နဲ့တယောက်မကူးဆက်နိုင်တဲ့အနေထားကနေအတနိုင်ဆုံးစီဝိုင်းလက်ပတ်မှုတွေလောက်ကြဖို့ပြောချင်တဲ့သဘောပဲ
။ဆရာအဲ့တော့အိမ်မှာပဲနေကြဖို့ဆိုတဲ့အမိန့်နဲ့လော့ခ်ဒေါင်းပိတ်ချလိုက်ပြီဆိုတဲ့အဆင့်ကွာခြားချက်တွေကရောဘာတွေပါလဲရှင
်။ရေဘူးကကျွန်တော်နားလဲတာကျွန်တော်ကပညာရှင်တော့မဟုတ်ဘူးနော်။ဒါပေမဲ့ရေဘူးကနားလဲတာကတော့ဘူဟာနုဘာလို့မှဆိုလို့ရှိရင်တော့မသွားလာလေအပြင်ရလဲမလာဘူးအသွားလဲအထွက်လဲမဝင်ရဘူးအကုန်လုံးကိုပိတ်ချလိုက်တဲ့သဘောပေါ့။ Stay home ဆိုတဲ့သဘောကတော့အိမ်မှာအတနိုင်ဆုံးနေကြဘူးဆက်ဟူဆက်မှုပြန်မွားမှုနှုံရှော့ချနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ပြတ်ထန်းတဲ့သဘောပါပဲအဲ့တော့ချုပ်ကန့်တဲ့အထိအကုန်လုံးကိုချုပ်ပြလိုက်တဲ့အထိမသွားသေးဘူးပေါ့နော
်နေအိမ်မှာပဲနေကြဖို့ဆိုတော့ကျန်းမာရေးဝန်ကြီးဌာနရဲ့အမိန့်ထုတ်ပြန်ချက်ကိုလိုက်နာခြင်းမရှိဘူးဆိုရင်တော့တည်ဆဲဥပဒေအရအရေးယူခံရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်